မတခင်ဒုတိယကျော်ကျင်းပဖို့ရှိနေတဲ့21ရာစုပြလုံငင်းချမ်းရင်ညီလာခံမှာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေတင်ပြဆွေးနွေးဖို့အတွက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုနိုင်ငံအဝန်ကျဲကျဲပြန်ပြဆွေးနွေးသွားဖို့ပြင်ဆင်ဆောင်ရွက်နေကြပါတယ်ငင်းချမ်းရင်ညီလာခံကိုဒီလကုန်ကျင်းပဖို့ရထားပေမဲ့ဒီဆွေးနွေးပွဲတွေကျင်းပနိုင်ဖို့ညီလာခံကိုရက်ရွှေတာဖြစ်ပါတယ်နိုင်ငံရေးဆွေးနွေးပွဲတွေကိုတိုင်းနဲ့ပြည်နယ်အားလုံးမှာကျင်းပနိုင်ဖို့ရထားပေမဲ့နေရာအားလုံးမှာတော့ကျင်းပနိုင်မှာမဟုတ်ဘူးလို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်ဗီဒီယိုသတင်းတော့နိုင်ကိုအိမ်စုံစမ်းမေးမြန်းထားပါတယ်ရှင
်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိုအစိုးရအဖွဲ့ချင်းမျိုးသားတပ်ဦး CMF နိုင်ငံရေးပါတီတွေကတဖွဲ့လျင်3ဦးစီစုစုပေါင်း9ဦးနဲ့ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ကြီးကြပ်ရေးကော်မတီကို UPTGC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီလမ်းညွှန်ချက်အရဒီရက်ပိုင်းမှာဖွဲ့စည်းတာဖြစ်ပြီးကော်မတီရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်လို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်သူဖြစ်သူ CMF ရဲ့အထွတ်ထွတ်တွင်မှု3စလိုက်ထက်နေကအခုလို့ပြောပါရယ
်ကြီးကြပ်မှုကော်မတီကတော့National Dialogue ဖြစ်ဖို့အတွက်ဆိုပြီးတော့အကောင့်ထဲပုံမှုကိုကျွန်တော်တို့ကကြီးကြပ်ပေးရမယ်ဥပမာသူတို့မှာပါအခက်ခဲရှိတယ်လေ။ဒါတွေပံ့ပိုးနိုင်ရမလဲ။ဆိုရဲစားတဲ့ဖြစ်ပေါ့။သူတို့ကအစဉ်ပြေချောမှုစီပုံပါ။အဲဒီကြီးကြပ်မှုကော်မတီကတော့အဓိကဆေးရတောင်းဝန်ပါပဲ
။လာမယ့်မြို့သားစစ်နိုင်ငံရေးဆွေးနွေးပွဲမှာဆိုရင်နိုင်ငံရေးကန္တဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာအကြောင်းကိုအဓိကသာဆွေးနွေးသွားမယ်လို့ CNR ရဲ့ Draft Fed Win မှု3စလိုက်ထက်နေကအခုလို့ပြောပါရယ
်။ကျွန်တော်တို့နိုင်ငံဆွေးနွေးပွဲမှုပေါင်းထက်ကဆွေးနွေးရတဲ့ကန္တ၅ခုထက်ကနိုင်ငံရေးကန္တကိုဆွေးနွေးသွားမှာဖြစ်တယ်။နိုင်ငံရေးကန္တမှာဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးပါကျွန်တော်တို့ဖက်ဒရယ်အခြေခံမှုကိုအဓိကဆွေးနွေးသွားမှာဖြစ်တယ်
ချင်းပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီရဲ့စည်းဝေးကိုတော့ဒီရက်ပိုင်းတွင်မှကျင်းပသွားမယ်လို့လည်းကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေရွှေလျန်းကပြောပါရယ်ချင်းပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ကော်မတီထဲမှာပါဝင်တဲ့ပုဂ္ဂိုလ်တွေကတော့တမတော်ဆိုးရစုဖွဲ့ကတောက်တာလှအောင်ဘူမူကြီးသန်းနိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေလျန်းစွေချင်းမျိုးသားတပ်ဦးစီအက်ကဆလိုင်းတလဟေးဆလိုင်းထက်နီပူရနင်းနိုင်ငံရေးပါတီစုဖွဲ့ကဥစုဘွဲ့ဒေါက်တာမုထန်ဥက္ကမ်ဝန်းတို့ပါဝင်ပါတယ်ချင်းပြည်နယ်မြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းကိုယ်စားလှယ်သော900ဦးနဲ့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိသံဃလာမြို့မှာ3ရက်ကြာကျင်းပသွားမယ်လို့ချင်းမြူရာနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီချင်း National Dialogue Joint Committee ကနေဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ထားပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ရှိလာမဲ့ချင်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပြည်လုံးညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။ချင်းပြည်နယ်မှာမြို့ရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရရှိပြီဆိုပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ကျင်းပခွင့်ရရှိဖို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အဖွဲ့ခေါင်းဆောင်တို့ကလည်းကြိုးပမ်းနေဆဲလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မြို့ရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအကျိုးပြင်ဆင်စာပြီးဖြစ်လို့ကျင်းပခွင့်ရရှိဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ကိုဒီကနေ့မှတောင်းဆိုစာရေးသားပေးပို့ခဲ့တယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဗဟုလုံမှုဆောင်ကော်မတီဝင်တော်စောမြတ်ရာဇာလင်းကပြောပါတယ်
။ဖေဖော်ဝါရီလ15ရက်နေ့မှာမြို့ရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီတရက်ကို22ဦးပါဝင်ပြီးတော့ကျွန်တော်တို့ဖွဲ့စည်းလိုက်နိုင်ပါပြီ။ကျွန်တော်တို့ကစစ်တွေခရိုင်မှာလူမှုရှင်းလင်းပွဲကို23ရက်နေ့ကကျမတို့ပြုလုပ်လိုက်ပြီဖြစ်ပါတယ်။နောက်ထပ်ပြီးတော့လည်းကျမတို့လုပ်ဖို့အတွက်ကိုမောင်တော်ခရိုင်၊မြောက်ဦးခရိုင်၊ကျောက်ချူခရိုင်၊တန်တွဲခရိုင်နဲ့ရန်ကုန်မြို့မှာလုပ်ဖို့အတွက်ကျမတို့ဆက်လက်ပြီးတော့ကြိုးပမ်းနေဆဲဖြစ်ပါတယ်။အခုဒီနေ့ဆိုလို့ရှိရင်ကျမတို့က UPDPC အစိုးရမှုအဖွဲ့ကိုကျမစာပို့လိုက်ပြီဖြစ်ပါတယ်။ဒီခဏနေအလုံးအစဉ်တင်ဖြစ်နေပါပြီ။အဲ့ဒါကိုအစိုးရကနေပြီးတော့မှအတက်နဲ့ဆုံးအများဆုံးအကောင့်တွေကိုဆောင်ရွက်ပေးဖို့အတွက် UPDPC အတွင်းမှများအနေနဲ့အများဆုံးနှိမ့်ဆိုင်ဆောင်ရွက်ပေးဖို့အတွက်ကျွန်တော်စာတမ်းလည်းပြဖြစ်ပါရင
်လာမယ့်မတ်လမှာ23ရက်စုပြည်လုံးညီလာခံကိုပြည်တော်စုငင်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်ဒီညီလာခံမတိုင်ခင်တိုင်းနယ်ပြည်နယ်လအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာသားပေမဲ့လက်သိမှာ900ရာလောက်ပဲကျင်းပနိုင်အောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ
်ကျွန်တော်တို့ကတော့ပထမဆုံးကညွန်မန္တာကတော့တိုင်းနယ်ပြည်နယ်ကအကုန်လုံးလွတ်နိုင်လို့ညွန်မန္တာဒါပေမဲ့ကျင်းစင်းလို့မပြီးတော့6ဒေသပေါ့နော်9ဒေသ6ဒေသလောက်ပဲပြီးနိုင်မယ်ဖြစ်နေကျန်တဲ့ပြည်နယ်တွေတိုင်းကတော့နောက်6လကြာတဲ့အခါကျတော့ကျင်းပမယ်ပြည်ထောင်စုညီလာခံညီမပဲဆက်ပြီးတော့နိုင်ငံရှိမယ်လို့ထင်ပါတယ်
လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးအိုကိုပိုင်အုတ်ချွေးရဒေသတွေမှာကျင်းပပြည်စည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ